မြမကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာအစ္စရေးနိုင်ငံကိုတွားရောက်လေပတ်နေတာဟာနှစ်နိုင်ငံစစ်ဖက်ဆိုင်ရာဆက်ဆံရေးတိုးမြှင့်ဖို့ချစ်ကြည်ရေးခီးစဉ်အဖြစ်တွားရောက်ခြင်းဖြစ်ကြောင်းမြမအစိုးရကပြောဆိုမှုအပေါ်ဝေဖန်ပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ်။မြန်မာနိုင်ငံမှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားအပြစ်ခတ်ရဲစဲရေးလက်မှတ်ထိုးဖို့ဆွေးနွေးနေကြခြင်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အခုလိုအစ္စရေးမှာရောက်နေတာဖြစ်ပါတယ်။ကိုယ်စော်ဝင်းလိုင်ကဝါရှင်တန် DC တန်မူဟောင်းလည်းဖြစ်စစ်ထောက်လိုင်းရေးအရာရှိဟောင်းလည်းဖြစ်တဲ့ဦးအောင်လင်းထွန်းကိုဆက်သွယ်မေးမြန်းထားပါတယ်
။မနိုင်ငံကစစ်တပ်နဲ့အစ္စရေးစစ်တပ်အကြားကဆက်ဆံရေးကဘလောက်ထိများရင်းနှီးမှုရှိသလဲ
။ကျွန်တော်ပထမဆုံးပြောရရင်တော့ကျွန်တော်တို့1988ခုနှစ်မတိုင်ခင်ပေါ့လေ။ဒါဦးမြင့်ဝင်းလက်ထက်မှာတော့ကျွန်တော်တို့အစ္စရေးစစ်တပ်နဲ့ပေါ့အစ္စရေးထောက်လိုင်းရေးနဲ့ကိုကျွန်တော်တို့အဆက်ဆံအဆက်အသွယ်ရှိခဲ့ပါတယ်။ဒါ Israel ရာတူတူမော်လေး၊ Israel ဤပညာလေကျွန်တော်တို့တင်ယူခဲ့သလို Israel ရဲ့လက်နက်ကိုသူတင်တာ UZI တနက်တော့ပါလို့က Israel ကလာတာပါ။အဲ့အချိန်အဲ့ခါတည်းကကျွန်တော်တို့အဆက်အသွယ်ကျွန်တော်တို့ရှိခဲ့တယ်။တစ်ဖက်ကကျန်တဲ့ဒီလက်နက်ငယ်ပိုင်းနဲ့ပတ်သက်ပြီးတော့လေကျွန်တော်တို့ရဲ့ကာကွယ်ရေးပစ္စည်းစက်ရုံတွေမှာဒီဂျာမနီနဲ့ပေါင်းပြီးမှလက်နက်တွေထုတ်ခဲ့တာရှိပါတယ်။အဲ့ခါလာကတော့ကျွန်တော်တို့တပ်မတော်မှာရှိတဲ့လက်နက်ကိုစွန့်ရင်ရာဟိုကောင်းတယ်လို့ကောင်းပုံတယ်လို့ပြောရမှာဖြစ်ပါတယ်။ဒါပေမဲ့ဒီပေ88နောက်ပိုင်းမှာကျွန်တော်တို့တိုက်ပြီးနေပတ်ရေးခင်းနေပြီးတဲ့နောက်ပိုင်းမှာနိုင်ငံတကာရဲ့ဝိုင်းပယ်မှုတွေခံပြီးတဲ့နောက်ပိုင်းမှာတော့ဒီဂျာမနီတို့အစ္စရေးတို့ရဲ့ဒီကုမ္ပဏီတွေပေါ့လေလက်လုပ်တဲ့ကုမ္ပဏီတွေကထွက်သွားတဲ့အနေတိုင်းမျိုးရှိခဲ့ပါတယ်ခင်ဗျ။
ဒီရဲ့ပိုင်းမှာပေါ့နော်အခုနောက်ပိုင်းမှာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်လိုင်းနေတဲ့နိုင်ငံကြားခီးစဉ်သွားတာလေးတော်တော်အထွက်များလာသလားလို့ဟိုတဘောမကြခင်ကအိန္ဒိယတို့ထိုင်းတို့သူသွားတယ်တရုတ်ကိုလည်းသူသွားထားတယ်ဆိုတော့အခုအစ္စရေးကိုလည်းသွားတယ်ဟိုတော်တော်လေးကလည်းအရှေ့ဥရောပနိုင်ငံတွေကိုသူသွားတယ်လက်နက်ဝယ်ဖို့ပါညာဆိုတဲ့သတင်းတွေတော့ထွက်တာပေါ့နော်ဆိုတော့အခုအစ္စရေးကိုသွားတာကတော့အဲ့ဒီလက်နက်ဝယ်ဖို့တွေပါမလားသူကတော့ချစ်ကြည်ခီးစဉ်လို့ပဲနာမည်တက်ထားတယ်အဲ့ဒီဒီနောက်ကွယ်မှာသူကာဝေးဦးစီးကျုပ်တယောက်အနေနဲ့အခုလိုမျိုးနိုင်ငံခြားခီးစဉ်သွားပြီဆိုရင်ဘာတွေလုတ်တက်လိမ့်များရှိပါလဲသူတို့
ဟိုချစ်ကြည်ခီးစဉ်ကတော့ခေါင်းစဉ်တက်တဲ့အနေအထားမျိုးပါပဲခင်ဗျတကယ်တကယ်တော့ကျွန်တော်တို့ကပြီးခဲ့တဲ့ဒီ2015ခုနှစ်အစောပိုင်းမှာဖြစ်တယ်ကျွန်တော်တို့ကိုကန့်တို့ပလောင်တို့ကျွန်တော်တို့ရခိုင်ပေါင်ပေါ့ဗျာဒီတော့ဒီလက်နက်ကင်ဖွဲ့စည်းတွေနဲ့ကျွန်တော်တို့တိုက်ပွဲတွေဖြစ်တဲ့အခါမှာတိုင်းရင်းသားလက်နက်ကင်ဖွဲ့ကတိုင်းနဲ့လက်နက်ကိုတော်မှကျွန်တော်တို့ဗမာတပ်မတော်မှရှိတဲ့ဒီလက်နက်တွေကပြန်ပြီးတော့မှဟိုပြင်းပြင်းထန်ထန်ပြန်တက်ပြင်းနဲ့ဒီကျွန်တော်တို့လက်နက်တွေကသူပြင်းကညံ့တယ်လို့ပြောရမှာပေါ့ဗျာညံ့တယ်ဆိုတာကလည်းဟိုဂျာမီတို့အစ္စရေးတို့ထွက်သွားပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ဒီကာကွယ်ရေးပစ္စည်းစက်ရုံတွေကိုကျွန်တော်မြောက်ကိုရီးယားဒီလက်နက်ဖွဲ့တွေဝင်ပြီးတော့မှဟိုပူးပေါင်းဆောင်ရွက်တာရှိပါတယ်အဲ့တော့ဒီလက်နက်တွေပေါ့လေဒါတရုတ်ပါပဲပေါ့ဒါတွေကအစင်တည်းမမီတဲ့အတွက်ကြောင့်မလို့မိမိပါရှိတဲ့ဒီလက်နဲ့ဆွဲတိုးမြင့်ဖို့အတွက်ကိုလည်းဖြစ်ကောင်းဖြစ်နေပါတယ်အဓိကကလက်နဲ့ဆက်ယုံနေတဲ့လို့ကျွန်တော်သွားတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျလက်နဲ့ဝယ်တာနဲ့ဆိုင်နေ
ညီမတက်မတော်အနေနဲ့ကဒီစောစောကဥောင်းလင်းထုတ်ပြောသလိုဒီခုနှစ်စံပိုင်းမှာဖြစ်သွားတဲ့တိုင်းသားလက်နဲ့ကင်အဖွဲ့တွေနဲ့တိုက်တာတောင်မှကိုယ့်ဘက်ကမရှင်နိုင်ဘူးကိုယ့်ဘက်မှာရှိနေတဲ့လက်နဲ့တင်နဲ့မရှင်နိုင်ဘူးဆိုတဲ့အနေအထားကိုသဘောပေါက်သွားတယ်လားမသိ
ဟုတ်ပါကဲကျွန်တော်သိတော့ပေါ့လေဒီကျွန်တော်တို့လက်နဲ့ကင်တက်မတော်သားပေါ့ဗျာစစ်တီအင်အားရာနဲ့ချီပြီးတော့မှကြာဆုံးပါတယ်ထောင်နဲ့ချီပြီးတော့ဒဏ်ရတယ်လို့ဒါကျွန်တော်သိရပါတယ်ကျွန်တော်အတိအကျတော့ကျွန်တော်မပြောလို့တော့ပါဘူးခင်ဗ
ျဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဆိုတော့အခုဒါဆိုလို့ရှိရင်ကအခုစောစောပြောသလိုဆိုလို့ရှိရင်ဒါကာကွယ်ရေးဦးစီးချုပ်အနေနဲ့လည်းတွားနေတာတွေဟာသူလက်နဲ့ဝယ်ဖို့အတွက်သူတဘောကဗမာနဲ့အရစကားနဲ့ပြောမှဆို shopping line လုပ်နေတယ်ဆိုတဲ့သဘောမျှဖြစ်မလားဒါမှမဟုတ်ဝယ်တော့တကယ်ဝယ်နေပြီလားခင်ဗျ
ကျွန်တော်ယူဆရပြောရင်တော့တကယ်လည်းဟိုပါကစ္စတန်သွားတယ်ပါကစ္စတန်ကလေမြန်ဝယ်လို့ကြားပါတယ်ခင်ဗျအလားတူပဲကျန်တဲ့နိုင်ငံတွေသွားတဲ့ကံမှာလည်းသူဝယ်ရတဲ့ဝယ်တဲ့အနေအထားမျိုးကြီးတော့ရှိပါတယ်အထူးသဖြင့်တော့တရုတ်ကလက်နက်ကိုသူတို့ဟိုရှင်နိုင်ဖို့အတွက်ကိုရှာဖွေတယ်လို့ကျွန်တော်သိရပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့လက်နက်စက်ရုံတွေရောကျွန်တော်တို့ရဲ့ဒီလက်နက်ကိုက်လက်နက်ပေါ့ဗျာဟိုလက်နက်နဲ့ပတ်သက်ပြီးတော့မှတရုတ်ကနည်းပညာကိုကျွန်တော်တို့မယူပါဘူးခင်ဗ
ျတရုတ်လက်နက်ကင်ထားတဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတွေကိုတော့မရှင်းနိုင်မှုဆိုတော့မြန်မာစစ်တပ်ကလလောဆယ်ကင်နေတဲ့လက်နက်တွေကဘလို့အမျိုးအစားတွေဖြစ်မလဲဒါမှမဟုတ်လဲဟောင်းနှွမ်းနေတဲ့အတွက်ဖြစ်တာလား
ကျွန်တော်တို့သိသလားပေါ့ဟို MACD ပေါ့ဗျာမြန်မာအာမေစီးဒီဆိုပြီးတော့နောက်ထုတ်တဲ့တနက်တွေရှိတယ်သိရပါတယ
်ဟုတ်ကဲ့ဆိုတော့ဒီ MACD ကရောမြန်မာပြည်မှာပဲထုတ်တာလားခင်ဗျ
ဟုတ်ပါတယ်ခင်ဗျ MACD ကနောက်ပိုင်းဗမာပြည်မှာထုတ်တဲ့နေသားမျိုးရှိပါတယ်
အခုသူသွားနေတာတွေဟာကာကွယ်ရေးဥစည်းချုပ်တယောက်အနေနဲ့သွားရဲဆိုပေမဲ့လည်းသွားတဲ့နိုင်ငံတွေကစိတ်လဲစိတ်လာတယ်များလဲများလာတယ်လိုက်ပြီးတော့များနိုင်ငံရေးအရာသူတို့စကားပြောနေတာတွေများရှိနိုင်မလားနောက်ွယ်မှာပေါ့နော
်ရှိနိုင်ပါတယ်ကိုဟင်းရှိနိုင်ပါတယ်အဓိကတော့တက်နဲ့ပတ်သက်ပြီးတော့ဒီ reform ပြန်ပြီးမှသူတို့လုပ်တယ်ကျွန်တော်လူကြီးပိုင်းတွေသူတို့ထုတ်လိုက်တယ်ဗျာထုတ်ပြီးတော့မှလူငယ်ပိုင်းတွေသူတို့တို့တားပြီးတော့မှကျွန်တော်ယူဆရပြောရင်တော့သူတို့မျော်မှန်းထားတာကတော့အခုရေးကောက်ပွဲနဲ့လည်းဆက်ဆက်တယ်ပေါ့ဗျာအဲရေးကောက်ပွဲမှာတော့သူတို့ဘက်ကတော့ဟိုကျွန်တော်ပြောခဲ့ခြင်းပြောခဲ့ plan B လိုဟာမျိုးကိုသူတို့ညွန်ပေါင်းလိုဟာမျိုးရအောင်သူတို့လုပ်လိုက်မယ်ဗျာအဲတကယ်လို့အဲ့ဒါမအောင်မြင်ဆိုလို့ရှိရင်တော့ခင်ဗျာတခုကိုသူတို့ရဲ့ C plan ပေါ့ဗျာအဲ C plan ကတော့သူတို့တက်ကအာနာယူတဲ့ plan ပဲဒါနဲ့ဘယ်ကုန်ပဲနီးလုပ်မယ်ဆိုတော့ကြောလို့ကျွန်တော်မရဘူး
ဟုတ်ကဲ့
plan လုပ်တဲ့အခါမှာမင်းရောက်လာရင် automatically သမရပေါ့ဗျာယာယီသမရပဲဖြစ်ဖြစ်ဟိုဒီဒိုရီယာပုံစံမျိုးသူတို့ချိုးလာနိုင်တဲ့နေရာမျိုးရှိပါလေခင
်ဗျာဟုတ်က
ဲ့ကြမ်းလို့လေဟိုနိုင်ငံတကာလည်းအထီးသေးဆက်ဆက်နိုင်ငံရေးပိုင်းကမင်းရောက်လာရင်တွားတယ်ဆိုလည်းမမှားဘူးရအဲ့ဒါတော့လေ